တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဂျာမနီရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အတိုက်ခံ Friedrich Merz ကညွန်ပေါင်းအစိုးရကိုအ мян ဆုံးဖွဲ့စည်းဖို့ရည်ရွယ်ထားတယ်လို့ပြောပါတယ်။အုပ်ချုပ်ရေးပိုင်းအတွေ့အကြုံနယ်ပါတဲ့ Merz အနေနဲ့ဥရောပရဲ့စီးပွားရေးကျဆင်းမှုရွှေ့ပြောင်းနေထိုင်သူတွေအရေးနဲ့ American Russian နဲ့တရုတ်အကြားလုံခြုံရေးကိစ္စတွေကိုရင်ဆိုင်ဖြေရှင်းရဖို့ရှိပါတယ်။တနင်္ဂနွေနေ့ရွေးကောက်ပွဲကနေဦးရလတ်တီအရာရှေးရိုးဆဲ Conservative CDU CSU ပါတီက 28.600 ခန့်နှုန်းနဲ့ဦးဆောင်နေပြီးလက်ရာစွန် AFD ပါတီက 20.800 ခန့်နှုန်းနဲ့ဒုတိယနေရာမှာရှိနေတာပါ။ဝန်ကြီးချုပ်ဖြစ်လာဖို့အလားအလာရှိနေတဲ့အသက်69နှစ်အရွယ် Merz အနေနဲ့ဒုတိယနေရာကလိုက်နေတဲ့ AFD ပါတီနဲ့ညွန်ပေါင်းအစိုးရဖွဲ့ဖို့အချိန်ယူညှိနှိုင်းရမှာဖြစ်ပါတယ်။ AFD ပါတီအခုလိုတနင်္ဂနွေလုံးအတိုင်းအတာနဲ့ဒုတိယအများဆုံးအနိုင်ရတာဟာဒုတိယကမ္ဘာစစ်နောက်ပိုင်းပထမဆုံးအကြိမ်လည်းဖြစ်ပါတယ်။ဗဟိုလက်ဝဲရင်း Socialist Democratic Party ခေါင်းဆောင်ဝန်ကြီးချုပ် Olaf Scholz ကတော့ဒါကခါးသီးတဲ့ရွေးကောက်ပွဲရလာဖြစ်တယ်လို့ထောက်ခံသူတွေကိုပြောပြီးအရှုံးကိုအတိအမှတ်ပြုပါတယ်။ CDU ပါတီခေါင်းဆောင် Merz ကသူ့အနေနဲ့ဥရောပကိုတတ်နိုင်သမျှမြန်မြန်ခိုင်မာအောင်လုပ်ဖို့ဦးစားပေးသွားမှာဖြစ်တယ်လို့တင်းနှင်းငွေနေကပြောပါတယ်ခင်ဗျာ။